နိုင်ငံတော်အရေးပေါ်အခြေအနေပြဋ္ဌာန်းချက်နဲ့ပတ်သက်လို့တရားပြည်နယ်ဝန်ကြီးချုပ်ဟာ2008ခုနှစ်အခြေခံဥပဒေကိုနားလည်မှုလွယ်မှာပြီးသူ့ထင်မြင်ချက်တွေကိုသာပြောဆိုခဲ့တယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတင်ထုတ်ပြန်ပါတယ်။တရားပြည်နယ်ဗိုလ်ချုပ်ကျေးရုပ်စောက်လို့ရေးကန့်ကွက်မှုတွေအပေါ်ဆန္ဒပြသူတွေကိုတရားဝန်ကြီးချုပ်ကသတိပေးပြောကြားခဲ့တာနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအခုလိုတုံ့ပြန်လိုက်တာပါ။ဗိုလ်ချုပ်ကျေးရုပ်စောက်လို့မှုကန့်ကွက်တာကနေစုပူမငြိမ်သက်မှုတွေဖြစ်လာရင်တက်မတော်ကိုတာဝန်ပေးမယ်။အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်권ရှိတယ်ဆိုပြီးတရားပြည်နယ်ဝန်ကြီးချုပ်ကတရားပြည်နယ်အတွင်းကအဖွဲ့အစည်းတွေကိုခေါ်ယူသတိပေးကြတာပါ။အဲ့ဒီလိုပြောဆိုချက်ဟာချင်းချောက်တာဖြစ်တယ်ဆိုပြီးဒေသခံဆန္ဒပြတွေကရောမြန်မာနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေကပါတရားဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ပြီးတော့ဝေဖန်ခဲ့ကြပါလေ။ကော်ဝေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့2008ဖွဲ့စည်းပုံပြဋ္ဌာန်းချက်အရအရေးပေါ်အခြေအနေအတွက်အဓိကလုပ်ပိုင်권အာဏာဟာကာလုံးလို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာပဲတာဝန်ရှိပြီးတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေမှာဒီလိုလုပ်ပိုင်권မရှိဘူးလို့ထောက်ပြထားပါတယ်။ဒါကြောင့်လဲတရားဝန်ကြီးချုပ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုနားလည်မှုလွယ်မွားစွာပြောဆိုတာဖြစ်ပြီးတမတော်အနေနဲ့ကတော့ဖွဲ့စည်းပုံပြဋ္ဌာန်းချက်နဲ့အညီပဲဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါတယ်။